ยังคันบินเนี่ยเสร็จไปเนี่ยสัตว์สูงสุดยักษ์ก็จู่จู่เองบ้างท่องเรียนงานเส้นงานลงกูอาเชนต้องลาตัวเองเผชิญไปบุญเนี่ยอาณาบังดุยตรีปีธาเรจ้าเต็มสับปีตัวมาบ้างจนเอาไหนกูเองบ้างเสร็จไปเนี่ยสัตว์สูงสุดยักษ์ก็ฮะยังคันก็รู้เห็นจากมุสลิมดุนีดังแค่ยักษ์ก็พี่ๆแต่ท่องเส้นกูเนี่ยยังคันยักษ์ไปอาจารย์ไปมูบุรีไปขาดมาอันนี้เดี๋ยวกันมุสลิมดุยเต็มช่องตัวเรานอกอันนี้เนี่ยยักษ์ก็ลู่ดุยอาเชช่าเวียนยาวลา အချိန်တုံးလောက်တွင်ဖယ်ရှားဖို့စစ်တွေမြို့နယ်အုပ်ချုပ်ရေးမှုကနေအမိတ်ထုတ်ပြန်ထားတယ်လို့စစ်တွေမြို့အနောက်တကားဒေသကကိုကြီးစောက်ရှောင်းရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ်။ဒီကတိလေးနေ့ကနေစပြီးတော့ဒီအာဂတ်5ရက်နေ့ကဒါကတခုပြေးလိုက်ပြီးတော့အဲ့ကြတဲ့မှာပြန်ချုပ်ပြန်ပြေးရမယ်ပြန်ထွက်ပြေးရမယ်ဆိုပြီးတော့စတုံးတာလာရှိတယ်သူကလည်းဒီအမိတ်ကိုပြီးခဲ့တဲ့မေလ တယ်လို့ဦးအောင်သေးကဆက်ပြောပါတယ
်ပြဿနာဖြစ်ပြီးနောက်ပိုင်းမှာဘောင်းအနီတို့ထွက်ပြေးသွားတဲ့နေရာဆိုပြီးတော့ဆိုးရွားကတားမိတဲ့နေရာလည်းအဲ့ဒီနေရာကစားကလေးကမနေရဘူးဆိုလည်းမနေရဘူးရှင်းရှင်းလင်းလင်းဆိုးရွားကစားကြရမှာဒီမှာအချိန်ထိုင်တယ်လို့ဖြစ်တော့ပြီးတဲ့အချိန်ကြာပါပြီမှာစိတ်ဒါကိုဖျက်ရမယ်ဖြူရမယ်ဒီအာကက်ဆိုတာလည်းမိုးတော်တော်ရော်တဲ့အချိန်ဖြစ်နေပြီလက်ရှိဒီသူတို့ဒီနေရာကြီးနေမိသားစုတွေကတော်တော်အခက်ကြီးဖြစ်သွားတာပေါ့နော်အဲ့လိုမျိုးတွေဖြစ်နေကြတယ်
ကျူးကျော်အိမ်ဆောက်လုပ်ထားတာ1250ကျော်လို့ဆိုပေမဲ့လည်းတကယ်ကျူးကျော်ဆောက်လုပ်ထားတဲ့အိမ်ကြီး3000နဲ့ဆက်မှရှိနေပြီဒီလိုအိမ်ကြီးတွေဖြိုဖျက်ပြီးရင်ဘယ်လိုနေရာချထားပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်သွေးမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်စောဦးကိုဆက်သွယ်ခဲ့ရမှာတော့အစီအွေတွေရောက်ရှိနေကြောင်းဖြေကြားခဲ့ပါတယ်2012ခုနှစ်ဇွန်လတွင်လူမျိုးပါတာရေပတိပကကြောင့်ဆက်ရောက်ဆူရွက်ကနေအိမ်တွေမိရှုခံခဲ့ရပြီးဒေသတွင်းမူဆလင်သသိန်းကျော်ဟာစစ်သွေးမျိုးနောက်ဘက်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။တက်ကြပြင်းဒုက္ခသည်စခန်းမှာခိုးလုံနေရတဲ့ဆက်ရောက်ဆူရွက်အုပ်ချုပ်ရေးမှူးဟာဥမောင်လေးကတော့ကျူးကျော်သူတွေကိုဖယ်ရှားမဲ့ဆောင်ရွက်ချက်ကိုထောက်ခံကြောင်းဆိုပါတယ်
။ကျွန်တော်တို့ဘိုးမြန်မှာကိုတွန်းနေစီနေဘောဆရာကလောက်တဲ့လောကကျွန်တော်တို့ကပြောပါတယ်ဒါကျွန်တော်တို့ကအမြတ်အမတာဆောင်တယ်လို့ပြောကျွန်တော်တို့ပြင်ပါတယ်
လူမျိုးပါတာရေးသွင်းဆောင်ပဋိပက္ခတွေကြောင့်စစ်သွေးကြောက်ဖြူမြေပုံပေါက်တော်ရတိတောင်မြို့နယ်ကမူဆလင်သသိန်းခွဲကျော်ဟာတက်ကေပြင်ဘော့တူဖာတဲချောင်းအုံတော်ကြီးချမ်းနာကိုအစရှိတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေရဆဲဖြစ်ပြီးမူလနေရာရင်းကိုမပြောင်းနိုင်ကြသေးဘူးလို့ဥမောင်လေးကဆိုပါတယ်ဒီလိုဆောင်ရွက်မှုဟာရိုဟင်ဂျာမူဆလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံရတဲ့မြန်မာစိုးရဘက်ကအပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုမကြားခင်ပရမဆုံးအစီရင်ခံစာပေးပို့ရမယ့်အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်အခုစစ်တွေမျိုးကကျူးကျော်တွေကိုဖယ်ရှားခိုင်းတာဟာ ICJ ရဲ့ဖိအားတစ်ခုကြောင့်လို့လဲအနောက်တကားဒေသကူညီဆောက်ရှောက်ရေးဖွဲ့ကောင်းစွာဦးအောင်သေးကသုံးသပ်ပါတယ်
ကျွန်တော်တို့က ICJ နဲ့တရားကြောက်လို့တော့စားခဲ့တာပေါ့။အခုဒီပေါင်းလေးတွေနေတော့တဲ့နေရာမှာခိုင်းတွေနေတာကိုပြန်ဖြုတ်ဖက်ပြရမယ်ချင်ချာလို့ကြတော့ကျွန်တော်တို့ကအဲ့ဒီ ICJ နဲ့ဒါရဲ့ပတ်သက်မှုရှိတယ်မရှိဘူးဆိုတာတဲ့ပေါင်းလေးတွေနေခဲ့တဲ့နေရာကိုလည်းဘယ်သူမှနေခွင့်မပေးဘူးဆိုတဲ့အမျိုးကိုကြားချင်တယ်လေဖြစ်ောက်ပြင်းနိုင်တယ်လို့တော့သုံးသပ်ကြတဲ့လူတွေတော့ရှိတာပဲခင်ဗျာ။
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်တွင်နေချားဆောက်စခန်း30ဝန်းကျင်ကိုလက်နက်ကင်ဆောင်ထားတဲ့အာဆာမြေခံရိုဟင်ဂျာတွေကအုပ်စုဖွဲ့တိုက်ခိုက်ချက်လို့38ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီအချိန်ဖြစ်ပွားပြီးနောက်ပိုင်းတပ်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်တာမှာရိုဟင်ဂျာ6သိန်းကျော်နေရာရင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးဒုက္ခသည်ဖြစ်နေထိုင်နေကြရပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာဆိုရကတော့အဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေလှုပ်ဆောင်ထားပေမဲ့လည်းလက်ရှိ COVID-19 ကပ်ရောဂါကြောက်ရွံ့ချိန်မှာဒီအစီအစဉ်တွေယာယီဆိုင်းငံ့ထားပါတယ်ကျွန်တော်နိုင်ကွင်း VOA မြန်မာဘိုင်းကသတင်းပေးပို့တာပါ